ကမ်ဘလူးမြို့နယ်အတွင်းစစ်ကောင်စီတိုက်ရိုက်ပစ်ခတ်မှုကြောင့်ဒေသခံတဦးဦးကောင်းကိုလက်နက်ကြီးစားထိမှန်ထားတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောဆိုပါတယ်စစ်ကောင်စီတိုက်ရိုက်ဒီစစ်ကြောင်းဟာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိပြီးအထိခိုက်ရှိတယ်လို့လည်းသိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါ
ဇွန်လတရက်နေ့မနေ့အာယုံတက်ချိန်မှာကမ်ဘလူးမြို့နယ်တင်တော်ကျေးရွာမှာရောက်နေတဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံအမျိုးသားတဦးဦးကောင်းကိုလက်နက်ကြီးစထိမှန်ခဲ့တယ်လို့ကျွန်းသားတွေလည်းထိမှန်ခဲ့တယ်သူဒေသကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်ဒီနေ့မနေ့9နာရီခွဲမှာထွက်တဲ့စစ်ကြောင်းမှာကျွန်တော်တို့ဒီပြည်သူဥမော်ဆိုတဲ့လူကကျွန်တော်တို့ခေါင်းမှာ60ဘုံဒီချိန်မှနဲ့ဆုံးတော့မဆုံးပြကြမှာအခုကျွန်တော်တို့ချင်းမှုကုတမှုခံယူအောင်လို့ကျွန်တော်တို့အခုထွက်နေပြီဗျအဲ့မှာသူခေါင်းကိုချိန်မှထားတယ်ကျွဲတဲ့ကောင်ချိန်မှနဲ့နောက်ဥဇော်နိုင်ဝင်းကလည်းနွားတဲ့ကောင်ကျွန်တော်တို့ချိန်ဆဲဒီချိန်မှထားတယ်ဗ
ျတင်တော်ကြီးရွာမှာညအိတ်နားတဲ့အဲ့ဒီစစ်ချောင်းကမနေ့9နာရီလောက်ပြန်ထွက်လာချင်းဒေသကာကွယ်ရေးအဖွဲ့တွေကလမ်းကနေထတ်တောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖက်ကတေဆုံးထိခိုက်တာတွေရှိခဲ့တယ်လို့လဲဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။တင်တော့9နာရီခွဲမှထွက်ပြီးတော့မှဆရာမအခုကျွန်တော်တို့ကိုတော်မူအထိုင်မူပြောင်းဝင်သွားပြီးပြကျွန်တော်တို့ပြည်သူကာကွယ်ရေးဘက်ကကျွန်တော်တို့လမ်းမှာဖြတ်တောက်လိုက်တာက9ယောက်ကပွေချင်းမီ3ယောက်ကတန်ရာရတယ်ဗျ။အရင်ကဆရာမကျွန်တော်တို့ဥရိတာတို့အောက်ကျင်းတို့ကျွန်တော်တို့အောက်တဲတို့ကနေပြီးတော့မှကျွန်တော်တို့တင်တော့ဝင်ခဲ့တာဗျ။
အဲ့ဒီစစ်ကြောင်းဟာတင်တော်ကြီးရွာအုပ်စုနဲ့အနီးတစ်ဝိုက်ကကြီးရွာတွေကိုဝင်ရောက်နေမြေရှင်းလင်းရေးလုပ်ခဲ့ပြီးအခုတော့9000ပို့အထိုင်တပ်စခန်းကိုပြန်ဝင်သွားပြီလို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်ကြောင်းဝင်လာချိန်မှာရွာကနေထွက်ပြေးတိမ်းရှောင်ရပြီးစစ်ကြောင်းပြန်ထွက်မှာတချို့ကြီးရွာတွေပြင်းကြတယ်လို့ဆိုပါတယ်။မီလာ24ရက်နေ့ကတည်းကကျွန်းလာမြို့နယ်ကိုဝင်ရောက်နေမြေရှင်းလင်းရေးလုပ်နေတဲ့ခမရ367စစ်ကြောင်းဟာလည်းမေလ29ရက်နေ့နဲ့30ရက်တွေမှာကြီးခွာလေးရွာကိုမိရှို့ခဲ့တယ်လို့ကျွန်းလာကမ်ဘလူးတက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကပြောပါတယ်
။ရွာကအလုံးပေါင်း4ရွာရှို့ခံရတယ်ဆရာမကြီးဒီဟောပေါ့နော်ကိုကိုကအုပ်စုတွေကဒီတမယာပင်စုပေါ့နော်တမယာပင်စုရဲ့လွတ်တိုက်ရဲ့ဆွေးလေးရဲ့မအောင်ရေပေါ့နော်ကြပြမဆုံးချိန်ပါဗျ။
ခမရ367နဲ့ပြူစောတိအဖွဲ့ပူးပေါင်းပါဝင်တဲ့အင်အား190ဝန်းကျင်စစ်ကြောင်းကကြီးရွာ၄ရွာကိုမိရှုခဲ့ပြီးနေအိမ်25လုံး၊စပားတိုက်3လုံးနဲ့ကြီးလယ်စီပီကန်တစ်ခုကိုမိလောင်ခဲ့ကြောင်းဒေသခံတို့ကပြောပါတယ်။မေလ24ရက်နေ့မနေ့2နာရီဝန်းကျင်ကလည်းကျွန်းလာမြို့နယ်တဲကိုဝင်လာတဲ့စစ်ကောင်စီစစ်ကြောင်းက24ရက်နေ့26ရက်နေ့တွင်မှတဖက်စိတ်ဆက်အတွင်ရွှေမျောဖောင်အကြီး30ကျော်ပါဝင်လုပ်ငန်းနဲ့ဆက်ဆက်ပစ္စည်းတွေနဲ့စိုင်းကဲအစည်းတရားကျော်တို့ကိုမိရှို့ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်အဲ့ဒီလုပ်ငန်းခွင်ကအလုပ်သမားနဲ့လုပ်ငန်းရှင်တချို့အပါအဝင်လူ90ဝန်းကျင်လောက်ကိုလည်းကမ်ဘလူး63936တက်ရင်ကိုဖမ်းဆီးသွားခဲ့ပြီးမေလ28ရက်နေ့မှာပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတို့ကပြောကြပါတယ်။ကမ်ဘလူးခရိုင်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးစီးရေးလှုပ်ရှားမှုတွေရှိနေတယ်ဆိုတာအတည်ပြုနိုင်ပေမဲ့အခုလိုအသေးစိတ်ပြောဆိုမှုနဲ့ပတ်သက်လို့တော့ VOA ကတီးခြားအတည်ပြုဖို့ခက်ပါတယ်။စစ်ကောင်စီဘက်ကလည်းဒီဖြစ်စဉ်တွေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမရှိပါဘူး။ကမ်ဘလူးခရိုင်အတွင်းမှာစစ်ကောင်စီရဲ့ထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေအမြဲမပြတ်ရှိနေတာကြောင့်စစ်ဘေးရှောင်နေရတဲ့အရေးအတွက်ဟာတဖြည်းဖြည်းတိုးလာနေပြီးလက်ရှိမှာစစ်ရှောင်အရေးအတွက်ဟာ9000ဝန်းကျင်ရှိနေပြီဖြစ်တယ်လို့စစ်ရှောင်တွေကိုကူညီနေတဲ့အဖွဲ့အစည်းတွေကပြောပါတယ်ရှင်။